ထိုင်းနိုင်ငံကလူအခွင့်အရေးလှုပ်ရှားသူလက်ဖြင့်မြန်မာရွှေ့ပြောင်းအလို့သမားအခွင့်အရေးတွေအတွက်လှုပ်ရှားနေတဲ့ဗြိတိန်နိုင်ငံသားအန်နီဟောလ်ကိုထိုင်းတောင်ပိုင်းတည်တည်ဆဲယုံကနေအတရေဖြတ်မှုအပြင်အခြားအမှုတွေနဲ့ပါ2013ခုနှစ်ကတည်းကတရားစွဲခဲ့တာပါဒီအမှုနဲ့ပတ်သက်ပြီးနိုင်ငံတောင်ပိုင်းခရိုင်တရားရုံးမှာရုံးတင်စစ်ဆေးရာကနေစက်တင်ဘာလ20ရက်နေ့မှာတော့ထောင်နှံလေးနှစ်နဲ့ငွေဒဏ်တွေချမှတ်လိုက်ပါတယ်အသေးစိတ်ကိုတော့ထိုင်းအခြေစိုက်သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမှာလူခွင့်ရေးလှုပ်ရှားသူလည်းဖြစ်မြန်မာရွှေ့ပြောင်းလို့သမားတွေအပါအဝင်ရွှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့အင်္ဂလန်နိုင်ငံသားအန်ဒီဟောကိုဘန်ကောက်မြို့တောင်ပိုင်းခရိုင်တရားရုံးကနေထောင်ဒဏ်၄နှစ်နဲ့ငွေဒဏ်များချမှတ်ခဲ့တာဖြစ်တယ်ဆိုပြီးရွှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးစိန်ထေးကအခုလိုပြောပါတယ
်နတ်ဒီစက်ရုံကနေပြီးတော့တရားစွဲထားတဲ့ electronic ပုံမှန်နဲ့အစီအဖြတ်မှုတရားရုံးကနေပြီးတော့ဒီအခြေအနေဆိုပြီးတော့ထောင်ဒဏ်လေးနဲ့တံငွေရတတ်နှစ်ပိအဲ့လိုချတယ်ပြီးလို့ရှိရင်အဲ့ဒီဘက်ကသူကတရားရုံးမှာဆက်ချက်ပြီးတော့ကတရားစီရင်မှုအထောက်အပြုရဲ့ဆိုပြီးတော့လေးဘုံဘုံဆော်တာထောင်ဒဏ်၃နှစ်နဲ့တံငွေတစ်ပိကျက်အဲ့ဒါအမှထောင်ဒဏ်ကိုအရင်ကဒါပြစ်မှုမှမရှိဘူးခဲ့တာရောနောက်ပြီးတော့လူခွင့်ရရှုပ်ရှားသူဖြစ်လူခွင့်အတိုင်းပါအကျိုးရှိခဲ့တာရောကြောင့်ထိုင်းကနှစ်နှစ်အဖြစ်ပြောင်းလိုက်တယ်ဆိုတော့ဒီနှစ်နှစ်ကာလအတွင်းမှာနောက်ထပ်အမှုတွေပါတယ်ဆွဲပြီးတော့ကြည့်တဲ့ချက်ခံရတာမျိုးမရှိဘူးဆိုတော့ဒီထောင်ဒဏ်ကျခံရတယ်။အဲဒီနှစ်နှစ်ကျော်မှနောက်ဆက်အမှုရုံနဲ့ပြည်တံကျခံရတဲ့ဟာမျိုးတွေဖြစ်လာလို့ဆိုတော့ခုက3နှစ်ဆက်ရတဲ့3နှစ်ပေါင်းကျခံ
။ထိုင်းနိုင်ငံအခြေစိုက်လှုပ်ရှားနေတဲ့လူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းနဲ့ရွှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ကနိုင်ငံသားရေးရာဆိုင်ရာပြန်ပေးဖြစ်တာဝန်ရှိသူဖြစ်အန်တီဟောကလှုပ်ဆောင်ခဲ့တာပါ။လွန်ခဲ့တဲ့2013ခုနှစ်ကထိုင်းတောင်ပိုင်းကတတိစက်ရုံကအလို့သမားတွေရဲ့အရေးကိစ္စနဲ့ပတ်သက်လို့ဖင်လန်နိုင်ငံမှာရှိတဲ့အဖွဲ့အစည်းတစ်ခုကိုသုတေသနစစ်တမ်းဆိုင်ရာအချက်လက်တွေပေးပို့ခဲ့တာကြောင့်တတိစက်ရုံရဲ့တရားစွဲဆိုတာကိုခံခဲ့ရတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
။အန်ဒီဟောကဒီစက်ရုံမှာရှိတဲ့လုပ်ငန်းတွေအခြေအနေကိုစစ်တမ်းတစ်ခုလိုက်တယ်။အဲဒီမှာအလို့သမားတွေရဲ့စစ်ဆေးချက်တွေကိုသူကအဲဒီဖင်လန်ကသင်းဝက်လို့ခေါ်တဲ့အဖွဲ့ကိုပို့ပြီးအင်တာဗျူးသမားရှင်နဲ့ပို့ပြီးပို့ပြီးရတာကိုသူင်းဝက်ကလည်းဒီဟာကိုအင်တာနက်ပေါ်ပြန်လာပါတော့။ဆက်ရုံမှာရှိတဲ့လက်ကျွန်တော်ဆုံးချူပေါက်ခံရနေတယ်အင်တာနက်ပေါ်ပြန်နေ။အဲ့ဒါကြောင့်လည်းအဲ့လိုပြောလိုက်တဲ့ဟာကသူ့ကိုဟိုပါပေါ့။သူ့ရဲ့မျက်နှာကိုဆိုပြီးတော့အဲ့လိုပြောဆွဲတာ
။အန်ဒီယောဟာထိုင်းတရားရုံးမှာနောက်ထပ်တရားမမှုနှစ်ခုကိုရင်ဆိုင်ရအောင်မှဖြစ်ပြီးတတိဆက်ရုံကဘန့်ဝေတန်းနဲ့ချီပြီးမျက်နှာကြီးတောင်းဆိုထားတယ်လို့လည်းသိရှိရပါတယ်။2013ခုနှစ်ကတည်းကတတိဆက်ရုံကဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့အကြိမ်ကြိမ်တရားရုံးမှာစစ်ဆေးခဲ့ပြီးတဲ့နောက်စက်တင်ဘာလ20ရက်နေ့မှာသူ့ကိုအပိသက်အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။သူ့အမှုနဲ့ပတ်သက်လို့အယူခံတက်ပြီးတော့ဆက်လက်အမှုရင်ဆိုင်သွားမှာဖြစ်တယ်လို့လည်းရွှေပြောင်းလို့သမအခွင့်ရေးကွန်ရက်ကပြောဆိုခဲ့ပါတယ်ရှင်။